ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာတနင်္လာနေ့ကတပ်သားတွေတင်ဆောင်လာတဲ့စစ်လေယာဉ်တစ်စီးတက်ကြခဲ့တဲ့အတွက်တေဆုံးသူအနည်းဆုံး29ယောက်ရှိတယ်လို့ဒဏ်ရာသူက50လောက်ရှိနေတယ်လို့အာဏာပိုင်တွေကပြောပါတယ်။တနင်္လာနေ့လည်းကစစ်တင်တန်းဆန်းကျောင်းသားအများစုပါဝင်တဲ့လူပေါင်း100လောက်ကိုတင်ဆောင်လာတဲ့ C-130 Hercules ပို့ဆောင်ရေးယာဉ်ဟာဆူလူခိုင်မှာရှိတဲ့ဂျိုလိုကျောင်းမှာဆင့်တက်ဖို့လှုပ်ဆင်မှာနေနေနီးလောင်ပောက်ကွဲပြီးတက်ကြခဲ့တာဖြစ်ပါတယ်။ဒင်းမြေပြင်နဲ့ထိပ်ပြီးပောက်ကွဲမှုမဖြစ်ခင်ကလေးမှာတဲ့စစ်သားတချို့လင်းင်ပေါ်ကနေခုံဆင်းတာတွေ့ကြရတယ်လို့ဆူလူပူတဲတပ်ဖွဲ့တမှုကြီးကပြောပါတယ်။အင်ဂျင်လေးလုံးတက်လင်းင်ဟာကြောင်မိုင်းနဲ့တိတ်မွေးတဲ့လူနေတိတ်မထူတတ်တဲ့နေရာမှာပြစ်ကျခဲ့တာဖြစ်ပြီးလင်းင်ပေါ်ပါလာသူတွေက18ယောက်ပျောက်ဆုံးနေတဲ့အတွက်သူတို့ကိုဆက်လက်ရှာဖွေနေဆဲဖြစ်ပါတယ်။စစ်လင်းင်မတော်တဆဖြစ်မှုတွေထဲမှာအခုဒီလင်းင်ပြစ်ကျတာဟာလူသေးဆုံးမှုအများဆုံးဖြစ်ပြီးပြကြရတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးမှဖြစ်ကြောင်းလေးသက်ပြောခွင့်ရကပြောပါတယ်။